မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးအတွက်ဒေါအောင်ဆန်းစုကြည်ဟာမရှိမဖြစ်ဖြစ်ကြောင်းသူမကိုပြစ်ဒဏ်ချမှတ်ထားပေမဲ့လို့လဲငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူမပါဝင်ရမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့ဆန်ကတင်းငွေနေနေမှာပြောပါတယ်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီတရားရုံးရဲ့ပြစ်ဒဏ်စီရင်မှုကိုလည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရှုတ်ချပါတယ်စစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးရေးအကြမ်းဖက်မှုတွေရပ်ပြီးလူ့အခွင့်အရေးကိုလေးစားလိုက်နာရေးနော်ဝေနိုင်ငံခြားရေးဝန်ကြီးအန်နီကင်ဟူတ်ဖဲရဲ့တောက်ဆိုချက်အတိုင်းပဲထပ်တူခံယူတယ်လို့လည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့သက်ဆိုင်သူအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးမှာပါဝင်ပြီးဒီမိုကရေစီအတွင်ကူးပြောင်းမှုလုပ်ငန်းစဉ်ကိုပြန်လည်ဆောင်ရွက်ဖို့လည်းတောက်ဆိုကြောင်းကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့ဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်မပါရင်တော့အတိတ်ပင်မဲ့ဖြစ်မယ်လို့လည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာပြဿနာဖြေရှင်းရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်တိုးတက်မှုရှိစေဖို့ဖိလစ်ပိုင်ဘက်ကတိုက်တွန်းဆောင်ရွက်မယ်အကြောင်းလည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။